အစ္စရေးနဲ့ဟာမတ်စ်အဖွဲ့သားယာယီအဖြစ်ခက်ရစဲရေးဆွေးနွေးမှုတွေကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာဒီကနေ့ဆက်ပြီးဆွေးနွေးသွားမှာဖြစ်တယ်လို့လုံခြုံရေးတည်င်းအချင်းမြစ်တွေကိုကိုကာပြီးအီဂျစ်နိုင်ငံရဲ့တည်င်းဌာနမှာမနေ့ကပြောကြားလိုက်ပါတယ်။အစ္စရေးကတော့သူတို့ရဲ့ကိုယ်စားလှယ်အဖွဲ့ကိုအီဂျစ်နိုင်ငံကိုင်ရိုမြို့ကိုဒီကနေ့မှဆေးလွှတ်မှာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကရိုက်တာတည်င်းဌာနကိုပြောပါတယ်။ဟာမတ်စ်ဘက်ကတော့သူတို့အနေနဲ့အစ္စရေးနဲ့အီဂျစ်ကြားဆေးဆက်ဆွေးနွေးသူတွေရဲ့ဆွေးနွေးမှုကနေဘာရလက်အရင်ထွက်လာမလဲဆိုတာကိုစောင့်ကြည့်သွားမယ်လို့ရိုက်တာသတင်းဌာနကိုပြောပါရယ်အစ္စရေးနဲ့ဟာမတ်စ်ကြားမှာအစ္စရေးဘက်ကထိုးစစ်တွေသတင်းပတ်6ပတ်ကြာရင်ဆိုင်ဖို့နဲ့အပြန်အလှန်အားဖြင့်ဒီရက်ဆိုင်ထားဖို့နဲ့အပြန်အလှန်အားဖြင့်ဂါဇာမှာဟာမတ်စ်ကဖမ်းထားတဲ့တစားကန်130တဲက40ကိုလွှတ်ပေးဖို့အတွက်ဆေးဆက်ဆွေးနွေးမှုတွေကိုအီဂျစ်နဲ့ကာတာနိုင်ငံတွေကကြားဝင်ဆောင်ရွက်ပေးနေတာဖြစ်ပါရယ်ရှင်